အာခတ်တက်တော်အေးရင်နဲ့စစ်ကောင်စီတို့စီပိဋကခပြင်းထန်နေတဲ့ရခိုင်ပြည်နယ်တဲ့စစ်ကောင်စီချင်းချုပ်ထားတဲ့မြို့နယ်စစ်တွေမှာလုံခြုံရေးစောင့်ဝင်နေအခက်ကြုံနေရတယ်လို့မြို့ကန်တွေကပြောပါတယ်။အထူးသဖြင့်စစ်တွေမြို့ပေါ်နဲ့ဒီမြို့နယ်တွေကကြီးရွာတွေမှာနေထိုင်တဲ့မွတ်စလင်ဒုက္ခသည်တွေအတွက်လူရဲမှုဖမ်းဆီးခံရမှုစတဲ့လုံခြုံရေးအခက်အခဲတွေရင်ဆိုင်နေရတာပါ။ဒီအချိန်နဲ့ရန်ကုန်ကသတင်းပေးပို့လာတာကိုကိုစီတူပြောပြပေးပါအောင်ခင်ဗျာ။
အရခတ်တော်အေးနဲ့စစ်ကောင်စီတို့စီးပိပခါတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်အတွင်းစစ်ကောင်စီထိန်းချုပ်ထားတဲ့ရခိုင်ပြည်နယ်မြို့တော်စစ်တွေမှာရခိုင်ဒေသခံတော်တော်များများကတိုက်ပွဲတွေဖြစ်ပွားလာမှကိုစိုးရိမ်တာကြောင့်ပြီးခဲ့တဲ့လတွေကလည်းတခြားဘေးလွတ်မယ်လို့ထင်ရတဲ့နေရာတွေကိုရွှေ့ပြောင်းသွားနေကြတာပါလက်ရှိမှာတော့ရခိုင်ဒေသခံတွေနဲ့မွတ်စလင်ဒေသခံတို့ဆက်လက်နေထိုင်နေကြဆဲဖြစ်ပြီးတော့စစ်တွေမြို့မှာကုန်စည်နှုန်းတွေအဆမတန်မြင့်တက်နေတဲ့အပြင်အလုပ်ကံတွေလည်းမရှိတာကြောင့်ဒေသခံတွေကြားစားဝတ်နေရေးအတော်ခက်ခဲနေကြတာပါစစ်တွေမျိုးပေါ်မှာနေထိုင်တဲ့မွတ်စလင်တူကသူတို့ရင်ဆိုင်နေရတဲ့အခက်အခဲကိုဖြူဖြူကိုခုလိုပြောပါရယ
်အခုတော့ကျွန်တော်ကတည်းကဒီမှာကုန်စင်းနဲ့တော့ကုန်တက်တယ်ပြီးတော့ဘာမှဝစ်စားလို့မရဘူးအခက်ခဲဖြစ်နေတဲ့လေဒီမှာအခုဒီဘာမှမရှိဘူးဟုတ်တယ်ဒုက္ခရတော့ဆိုတော့လူတွေကဟိုအရင်ဆိုဒီရိတ်ချတဲ့ဗားတွေရတာလေအခုရိတ်ချလည်းမရဘူးဆိုတော့လူတွေဒုက္ခရတာပဲပို့ဆိုတယ်ဒုက္ခတွေကပို့ဆိုတယ်ကျွန်တော်တို့လည်းအခုမျိုးပေါ်မှာနေပြီးတော့ကျွန်တော်တို့လည်းဒုက္ခတွေဖြစ်သွားပြီဘုံလုံးကလောကဆိုင်မရှိတာဆိုအမေတို့ဘယ်လိုစားပါလဲအဲ့ဒါသိနေနေပါသူကလေးတွေများတော့ကလေးလေးရရှိတယ်ပြီးတော့မိန်းမကလည်းကလေးမွေးတော့မယ်အဲ့ဒါကြောင့်သိနေနေပါတော့
စစ်တွေမျိုးနယ်တဲကကြေးရွာတွေမှာဆိုရင်စားလိုက်ခါမလုံလောက်တာကြောင့်မိသားစုတွေမှာပုံမှန်ထမင်းနဲ့မမှန်တယ်လို့အာဟာရချွတ်တက်ပြီးတော့အသက်တည်ဆုံးတဲ့အထိဒုက္ခတွေနဲ့ရင်ဆိုင်နေရတယ်လို့အဲ့ဒီကြေးရွာတွေကမွတ်စလင်ဒေသခံတွေကပြောပါတယ်စစ်တွေမျိုးနယ်ကကြေးရွာမှာနေထိုင်တဲ့မွတ်စလင်တူကသူတို့အခြေအနေကိုပြောပြပါတယ်
အတက်ကြီးတို့တော့ဒီနေ့ပါတဲ့ဟိုတာလမြအခုကျွန်တော်တိုင်ရမှာတကယ်ပဲဆိုင်လို့ရတာနော်တကယ်တာလမြလို့လူတွေပြောတာတော့ရှိတယ်မှမဲကြီးရှိတယ်ဘုလိုမြအခုဒီဒီမြတယ်တော့လည်းကျွန်တော်ဘာတခုမြမှာပတ်ပတ်လို့ရှိဘူးကျွန်တော်အလုပ်မြအခုလို့ဖြစ်တယ်ဆို
စစ်တွေမျိုးနဲ့အတွင်းကမွတ်စလင်ဒုက္ခတဲ့စခန်းတွေမှာလည်းစာနာရိတ်ခါလာရောက်ထောက်ပံ့တာတွေမရှိတော့တာကြောင့်စာဝနေရေးအကျက်တဲတွေနဲ့ရင်ဆိုင်နေရတယ်လို့ကျမကြီးမကောင်းသူတွေလည်းအများပြားရှိနေတယ်လို့စေကူတာဘူအတွက်လည်းငွေကြီးကအစအခက်ခဲရှိနေကြတယ်လို့မွတ်စလင်ရွာသားကပြောပြပါတယ်။ဒါပြင်စစ်တွေမြို့ပေါ်မှာတခိုးသမားတွေလည်းပူများလာနေတယ်လို့လူမရှိတဲ့နေအိမ်တွေဖျက်ဆီးခံရတာဝင်ရောက်ခိုးယူခံရတာတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ဒါပြင်ဒေသခံတွေမှာလုံခြုံရေးစိုးရိမ်နေရပြီးတော့မကြာခဏဖမ်းဆီးခံရတာတွေလည်းရှိတယ်လို့မြို့ကမွတ်စလင်တူကပြောပါတယ
်။ဒီမြို့မှာပြည်ပေါ်မှာဆိုရင်စစ်နိုင်ကြကြလို့ဆိုအဲ့မှာလူတွေတွေ့ရင်သူတို့ဖမ်းသွားတယ်။ဆိုတော့ဟိုသေးချောင်းတပိုင်းဘုမေအဲ့ဒီတဲမှာဆိုပို့ဆိုးတယ်။ပြီးတော့စိုးလက်မိုက်တွေများသွားပြီဒီမှာတော့လူတွေကဟိုအပြင်းတွေ့ရင်သူကဖုံးနေပါပဲသွေးပြီးတော့ယူရတယ်။ဒီမှာဆိုင်တယ်။ပုံများတယ်မိုးပြည်ပေါ်မှာဆိုရင်ပုံများတယ်ဒီဘက်ကအိန္ဒိယကွန်ဘူရောတခိုးတွေဝင်ရောဓမ္မဟောလူတွေမရှိတော့ဆိုတော့တချို့လူတွေကဟိုရန်ကုန်ဘက်ကိုသွားတာလေရခိုင်တွေကတခေးတွေလေသူတို့အကုန်ကုန်သွားလိုက်ပြီးဒီစင်းစားနေနေပဲကြံခဲ့တာဟိုဘရခိုင်ကိုတခေးကအကုန်လုံးရန်ကုန်သွားပြီးသူတို့အိန္ဒိယပါလေဓမ္မတိုင်းဓမ္မဝင်ပြီးတော့ခိုးတာပဲဖြစ်ဖြစ်ပါလေ
စစ်တွေမျိုးနဲ့အတွင်းမှာနေထိုင်တဲ့ဒေသခံတွေနဲ့မွတ်စလင်တွေကိုစစ်ကောင်စီကစစ်မှုထမ်းအတွက်ခေါ်ဆောင်တာတွေရှိခဲ့တယ်လို့လက်ရှိမှာလည်းည၈နာရီနောက်ပိုင်းအပြင်ထွက်လာတဲ့မွတ်စလင်တွေကိုဖမ်းဆီးပြီးတော့စစ်မှုထမ်းခိုင်းနေတာတွေရှိတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒါအပြင်စစ်တွေမျိုးနယ်နဲ့အနီးဆုံးကျေးရွာတွေကဒေသခံတွေကိုမြို့ပေါ်ကိုအတင်းရွှေ့ပြောင်းပေးပြီးတော့လူသားတိုင်းကအဖြစ်ပိတ်ဆို့ထားတာတွေလည်းရှိနေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။တစ်ဆက်တည်းမှာပဲကျေးရွာတွေကနေစစ်တွေမျိုးပေါ်ကိုဆေးလာကူကြတဲ့မွတ်စလင်တွေဓမြတိုက်ခံရတာတွေတွားခွင့်လာခွင့်မရတာတွေရှိနေတာကြောင့်ဒေသခံတွေအခက်ကြုံနေရတယ်လို့လည်းစစ်တွေဒေသခံမွတ်စလင်တူကပြောပါတယ
်သူတို့လည်းဒီကဖွေးတစ်ဖွေးရှိတယ်အဲ့ဒါသူတို့ဒီလိုလမ်းလိုက်ရောလမ်းလိုက်မလို့သူတွေ့ရင်ဓမ္မတိုက်တယ်ဒီကသွားပြန်လို့လောက်ကမပေးဘူးအဲ့လိုလုပ်နေတာတရားကတရားသွားခပေးမပေးဘူးဟိုလူတွေကစိတ်ခဲဟိုမျိုးတော်မှာစိတ်ခဲလာပြရင်သူတို့လာဖောင်းမဖွေးဘူးတိုက်ဓမ္မတွေကိုဓမ္မတိုက်တယ်သူတို့အဲ့ဒါဖွေးတစ်ဖွေးရှိတဲ့ ANC ဆိုတော့သူတို့တစ်ဖွေးအခုလေဟိုတိတ်ဆောင်ဘက်မှာဆိုရင်ဒီလိုဆိုင်တွေဖွင့်လာလေဟိုကုံစုံဆိုင်တွေပြီးတော့အဲ့လာလူတွေစီသွားပြီးလေစစ်တဲရလေသူတို့ပတ်သက်ယူတဲ့တသိန်းကွေးနဲ့တင်းအဲ့လိုယူတယ်
။အခိုင်ပြီးလွတ်မြောက်ရေးပါတီ ALP ဆိုတာကတော့စစ်ကောင်စီနဲ့ညီညာရေးလက်မှတ်ရေးထိုးထားတဲ့အဖွဲ့တစ်ခုဖြစ်ပြီးစစ်တွေမျိုးပေါ်မှာအခြေစိုက်နေထိုင်တဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ်။စစ်တွေဒေသခံပြောပြတာနဲ့ပတ်သက်လို့ view အနေနဲ့အတည်ပြုနိုင်ဖို့စုံစမ်းနေစေဖြစ်ပါတယ်။လက်ရှိမှာတော့စစ်ကောင်စီထိန်းချုပ်ထားတဲ့စစ်တွေမျိုးနယ်ကိုအရကတတော်အေဘက်ကပိတ်ဆို့ထားပြီးတော့ပြီးခဲ့တဲ့လတွေကကြိုကြားထိတွေ့ပြစ်ခတ်မှုတွေရှိရပါတယ်။ စစ်ကောင်စီဘက်ကတော့စစ်တွေမျိုးရဲ့ပင်လယ်ကမ်းနားတစ်လျှောက်ကိုခြံစည်းဥကာယံပြီးတော့လုံခြုံရေးထောင်နဲ့ချီချထားတယ်လို့ဒေသခံတွေကပြောပါတယ်။လက်ရှိရခိုင်ပြည်နယ်အတွင်းကစစ်သားစုဆောင်မှုတွေနဲ့ဖမ်းဆီးမှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့ညှင်းဆူထားပါတယ်ခင်ဗျာ။